AWR မျော်လင့်ခြင်းတန်လွင်စီစဉ်မှတော်ဒါရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်တော်ဒါရှင်များရှင်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ20ရက်မြန်မာတက္ကီ1383ခုနှစ်ဒီဘိုရဲလဆုံ5ရက်တနင်္ဂနွေနေ့မျော်လင့်ခြင်းတန်မြမစီစဉ်များကိုစတင်တန်လွင်နေပါရရှင်
တော်တရှင်များခင်ဗျာမျော်လင့်ခြင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1162ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်စံပြအင်တော်ရေးအစီအစဉ်တို့ဖြစ်ပါတယ်ရှင်ပေးมาဖြစ်ပါတယ်ရှင်။나도다씨님큰아유자바소
제가다마 မိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှုဆွာနှုတ်ဆက်ကြပါတယ်။ဒီနေ့မင်္ဂလာရှိတော်နေ့တည်းမှာချစ်တော်မိတ်ဆွေများအားလုံးနဲ့တွေ့ဆုံပြီးတော့ဘုရားသခင်ရဲ့အလင်းတရားသတင်းစကားကိုဝေငှသက်သေခံခွင့်ပေးတဲ့အတွက်ကြောင့်လည်းအထူးပဲကျေးဇူးတင်ပါတယ်။ရှင်လူကခရစ်ဝင်ခန်းကြီး15အငယ်21မှာဆိုရှိ။ထား၍ဘာထံသို့သွားလေ၏။သွား၍ဝေးသောအခါဘာစီသူ့ကိုမြင်လျက်တနာသောဆဲရှိတဲ့နဲ့ပြေးသွား၍သူ၏လက်ဘင်းကိုပိုက်ဖက်လျက်နှမ်းရှုပ်လေ၏။သားကလည်းအဘကျွန်ုပ်သည်ဖျားသခင်ကို၎င်းကိုတော်ကို၎င်းပြစ်မှားပါပြီ။ယခုမှစ၍ကိုတော်ဤသားဟု၍မခေါ်တိုက်ပါဟုဆိုလျင်သားဟာအဘထံကိုပြန်လာတယ်။နေတိုင်းသားပြန်လာနိုးနိုးနဲ့မျောနေတဲ့အဘကိုစဉ်းစားကြည့်လိုက်ပါ။အဖေဖြစ်တဲ့သူတွေနဲ့သားကိုမခွဲခွာနိုင်ဘူး။သားလေးရဲ့သူ့ကိုခြေဆောင်ကမ်းသွားပေမဲ့လည်းသူ့ကိုလုံးဝဆွန့်ခွာသွားပေမဲ့လည်းအဖေတယောက်နဲ့အမြဲသတိရနေစမြဲပဲ။သားပြန်လာမဲ့လမ်းကိုသားရဲ့အပြန်လမ်းကိုအမြဲတမ်းပဲစောင့်ကြုံနေတယ်။သားရဲ့ပြန်လမ်းကိုအမြဲတမ်းပဲလမ်းပြီးတော့ကြည့်နေတယ်။သားဘယ်တော့ပြန်လာမလဲ။တနေ့သားပြန်လာတဲ့လမ်းကိုလမ်းကြည့်တဲ့အခါမှာသားပြန်လာတာကိုမြင်တဲ့အခါမှာအဖေကအိမ်ကနေမှအေးအေးဆေးထိုင်ပြီးတော့သားကိုကြိုးလာမဟုတ်ဘူး။သားရှိတဲ့နေရာဒီမှာပြေးထွက်သွားပြီးတော့သားအိမ်နဲ့လမ်းဝင်းရှိတဲ့မျက်စိတဆုံရှိတဲ့အဲ့ဒီမျက်စိတဆုံထိတန်အောင်အဖေကပြေးထွက်သွားပြီးတော့သားရဲ့လယ်ဘင်းကိုပိုက်ဖက်ပြီးတော့နမ်းရှုပ်ပြီးတော့အဖေကတယုတ်တရနဲ့ကြိုးစုခဲ့တယ်။အဖေရဲ့မေတ္တာဘလောက်ကြီးမားတယ်လဲ။သားပေါ်မှာဖေထားတဲ့မေတ္တာဘလောက်ကြီးမားတယ်လဲ။သားကဘလောက်ပဲအဖေကိုစမ်းကျင်ပါစေ။အဖေဒီမှာပြန်လာတဲ့သားအတွက်အဖေကဘလောက်ဝမ်းမြောက်တယ်လဲ။ချစ်တော်မိတ်ဆွေတို့ဒီအရာကိုကြည့်မယ်ဆိုရင်ဒီနေ့ကျွန်တော်တို့ကအဖထံဖရာသခင်ထံကိုထွက်ပြေးနေတဲ့သားသမီးတွေမြောက်များစွာရှိတယ်။ဖရာသခင်နဲ့ဝင်းနေကြတဲ့သူတွေအများကြီးရှိတယ်။ဖရာကိုအားမကိုဘူး။ကိုချင်တော်ကိုယက်တည်နေကြတယ်။ကိုသဘောကိုကိုတိုင်လှုပ်လှုပ်နေကြတယ်။အရာခတဲ့လောကမှာရှိတဲ့အရာအားလုံးကဖရာသခင်ဖန်ဆင်းတဲ့ဖရာသခင်ပိုင်နေ။ဒါပေမဲ့ကျွန်တော်တို့ပိုင်နေကျွန်တော်တို့ဆိုင်နေဆိုပြီးတော့လှုပ်နေတဲ့သူတွေအများကြီးရှိတယ်။ဒီလိုကြောင့်ကျွန်တော်တို့အားလုံးတို့ချင်းဖရာသခင်ကနေမှဝင်းနေတဲ့သားသမီးတွေရှိနေတယ်။ဖာဖျားသခင်ကဝင်းနေတဲ့အတွက်ကြောင့်ယနေ့ကျွန်တော်တို့အားလုံးကစာနာတော်သောဖာဖျားသခင်ရဲ့တကိုးတော်ကိုကျွန်တော်ခံစားရမယ်နဲ့ယနေ့ဘာကြောင့်ကျွန်တော်ဒုက္ခရောက်နေကြတာလဲဘာကြောင့်ကျွန်တော်ဝမ်းနည်းနေရတာလဲဘာကြောင့်ကျွန်တော်ခြေကွဲနေရတာလဲဘာကြောင့်ကျွန်တော်ရဲ့ဘဝတက်မှာပူပင်တောခါနဲ့ရောင်းနေရတာလဲဒီအရာကိုကျွန်တော်ပြန်လဲပြီးဆန်းစစ်လိုက်မယ်ဆိုရင်ယနေ့အဖားနဲ့တင်ဝင်းနေသလားဖျားသခင်နဲ့တင်ဝင်းနေတဲ့နေရာမှာတင်ရက်နေသလားဖျားသခင်နဲ့ဝင်းနေတဲ့နေရာမှာတင်သွားပြီးတော့အလုံးလုံးနေသလားစဉ်းစားပါချစ်တော်မိတ်ဆွေတို့ဒီသားကဖားကိုဖားနဲ့ဝေးနေတဲ့ခါမှာဘလောက်ဒုက္ခရောက်ခဲ့တယ်လေအဖားဒီပြန်လာတဲ့ခါမှာဖားကတယုတ်တရနဲ့တခါနဲ့လက်ဘင်းကိုပဲပွေးဖက်ပြီးတော့နမ်းပြီးတော့ကြိုးဆူတယ်လို့ပဲယနေ့ဖျားသခင်ကသူ့ရဲ့သားသမီးကိုဒီကိုပြန်လာဖို့ရတဲ့ဖိတ်ခေါ်နေတယ်ဖျားဒီမှာပြောဆိုခြင်းကျွန်တော်တို့အားလုံးကပြန်လဲပြီးတော့လိမ့်ပတ်လဲလာပြီးတော့ကျွန်တော်တို့ရဲ့ဆွတ်လွတ်ခဲ့တဲ့အရာတွေပေါ်မှာဖျားရဲ့မေတ္တာတော်တွေကိုကျွန်တော်တို့ပြန်လဲသတိရပြီးတော့ဖျားရဲ့ဝင်တော်မှာကျွန်တော်ပြန်လာမယ်ဆိုဖျားသခင်ကအချိန်မရွေးကျွန်တော်တို့ကိုကြိုးဆူနေတယ်အဖေကသားကိုလမ်းပြီးတော့တွေးတဲ့နေရာမျက်စိတစ်စုံတည်းကြည့်နေတဲ့နေရာတွေပြေးသွားသလိုယနေ့ဘုရားသခင်ကကျွန်တော်တို့ကိုကျွန်တော်တို့အနာထီလာပြီးတော့ကျွန်တော်တို့ကိုပွေဖဲ့ပြီးတော့တယုတ်တရနဲ့ကြိုးဆူနေတယ်။နောက်ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့ဒုက္ခပြဿနာတွေအားလုံးကိုစာနာတတ်သောဘုရားကကျွန်တော်တို့ကိုဘယ်တော့မှမဆုံးဖြစ်ဘူး။သူ့ဒီကိုလာတိုင်းလာတိုင်းကိုသူ့ကိုပြန်လာတိုင်းသူကတော့ရှင်လက်ခံတော်မူတဲ့ဘုရားဖြစ်တယ်။ဒါကြောင့်ဘုရားကပြောပြလဲငါကိုရှာလောငါသည်အတွေ့ခံမယ်ဖះကသူ့ကိုရှာတဲ့ကမှာအတွေ့ခံမယ်တွေ့ခံတဲ့ဖះဖြစ်တယ်ကျွန်တော်တို့အားလုံးကဘလောက်ပဲဝေးတဲ့နေရာမှာရောက်နေပါသေးဖះဒီကိုရောက်အောင်ပြန်လာခဲ့ပါဖះသခင်တင့်ကိုအမြဲတမ်းဝမ်းပတ္တသာနဲ့ကြိုနေပါတယ်ကျွန်တော်တို့တည်းဝမ်းမြောက်ခြင်းကိုပြန်ပေးมาဖြစ်ပါတယ်ဖះကကျွန်တော်တို့ပြန်လာတဲ့ခါမှာအဖဒီကိုသားပြန်လာတဲ့ခါမှာမင်းငါအိမ်ကိုပြန်လာတယ်ပြန်လာရသေးသလားငါ့ကိုခြေသုံးကန်တော့ကန်သွားပြီးတော့မင်းတော့ပြန်သွားတော့ဆိုပြီးတော့အဖကမနေနှုတ်ပါဘူးဒီလိုပဲဖះသခင်ကသူရဲ့တားသမီးတို့ဘယ်တော့မှမနေထုတ်ဘူးသူဒီကိုလာတဲ့သူတားလုံးကိုဝမ်းမြောက်ချင်းပေးတယ်ဝမ်းမြောက်ချင်းပေးတယ်သူဒီကိုလာပြီးတော့ခိုးကိုတဲ့သူတွေအားလုံးကိုသူကဆိုရှင်လွတ်မြောက်ချင်းပေးတယ်အဲ့ဒီလောက်ဘုရားသခင်ရဲ့ဂရုတော်တွေကိုကျွန်တော်တို့ပြန်လဲပြီးတော့သိရှိဖို့ရည်ကြီးရန်ရည်ကြီးပါတယ်ဒါကြောင့်ချစ်တော်မိတ်ဆွေတို့ဤဒေလာလူမျိုးတွေဘုရားဘက်မှာအမျိုးမျိုးဘုရားကိုပုံကန်ကြတယ်ဘုရားသခင်တို့ပို့ဆောင်တယ်ဘုရားသခင်တို့ကောင်းချီးပေးတယ်ဘုရားသခင်အခြားလူမျိုးတစ်ခါထက်သူတို့ကိုရွေးကောက်ခဲ့တယ်။သို့ပေမဲ့လည်းဘုရားရွေးကောက်ထားတဲ့ဒီတန်ရှင်သောအမျိုးကဘုရားကိုစန့်ကျင်တယ်။ဘုရားကိုပုံကန်ကြတယ်။ဘုရားကိုအမျိုးမျိုးနဲ့ဘုရားနဲ့ဝေးတဲ့နေရာမှာနေချင်းကြတယ်။သို့ပေမဲ့လည်းဘုရားသခင်ကဣသေလလူမျိုးတွေပေါ်မှာဘလောက်တိကရုဏာထားတယ်လဲ။ဘလောက်ထိတောင်မှဘုရား ဖရာကမေတ္တာကြီးမားတယ်လေသူ့ကိုဘလောက်ပဲစန့်ကျင်နေပါစေသူ့ကိုဘလောက်ပဲစော်ကားနေပါစေဖရာသခင်ကသူတို့ကိုမစွန့်ပစ်ဘူးအဲရောက်စာလံကျမ်းခန်း98ငွေ38ပါကိုတော်မူကားကရုဏာစိတ်ရှိ၍သူတို့ကိုမဖြက်စီးပဲအပြစ်လွတ်တော်မူ၏ကျိန်ဖန်များစွာစိတ်တော်ပြည့်၍အမျက်တော်ကိုနှိုးဆော်တော်မူယနေ့ကျွန်တော်တို့ဖရာသခင်ကအရှမ်းကရုဏာကြီးမားတဲ့ဖရာဖြစ်တယ်ယနေ့ကျွန်တော်တို့ကနေတိုင်းအပြစ်တွေလုပ်ကြတယ်နေတိုင်းကျွန်တော်တို့အားလုံးကဖရာနဲ့ဖရားရဲ့အလိုတော်ကိုစန့်ကျင်ပြီးတော့လုပ်တဲ့အရာတွေအများများစွာရှိတယ်ဒါပေမဲ့ဖရားသခင်ကအဲ့ဒါတွေကိုအမျက်ထွက်ပြီးတော့ဖျက်ဆီးမယ်ဆိုရင်ယနေ့ကျွန်တော်တို့လောကကမ္ဘာကြီးမှာလူသားတယောက်မှရှိမှာမဟုတ်ဘူးနော်လောကကမ္ဘာမှာဖရားကပဲပြောနေတယ်ဖြောင်းမှတ်တော်သူတယောက်မှမရှိလို့ပြောထားတယ်အဲ့ဒါကြောင့်တယောက်မှမရှိတဲ့အတွက်ကြောင့်ဖရားသခင်ဖျက်ဆီးလိုက်အကုန်လုံးကုန်မှာပဲမင်းဒီပြစ်လို့တယ်တော့တေတော့ဖရားကဒါပေမဲ့ဖရားကအဲ့လိုမဟုတ်ကျွန်တော်တရားစီရင်တယ်ဖရားမဟုတ်ဘူးကျွန်တော်တို့ကိုကရုဏာစိတ်ကြီးမားပြီးတော့ကျွန်တော်တို့ကိုအမြဲတမ်းပဲချစ်ချင်းမေတ္တာအပြေဝါနဲ့ကျွန်တော်တို့ကိုစောင့်စည်းနေတဲ့ဖရားဖြစ်တယ်အဲ့တော့ဘုရားသခင်သူတို့ကိုမဖြည့်စည်းပဲအပြစ်ကနေရောလွတ်တော်မူတဲ့ဘုရားဖြစ်တယ်။အဲ့တော့ကျိန်ဖန်များစွာစိတ်တော်ပြေပြီးတော့အမျက်တော်ကိုနှိုးဆော်တော်မူတဲ့ဘုရားဖြစ်တယ်။နောက်ရှင်မသက်ခိုင်း14ငယ်14မှာယေရှုသည်ထွက်ကြ၍လူအပေါင်းတို့ကိုတွေးမြင်တော်မူလျင်တနာစိတ်ရှိ၍လူနာရှိသမျှတို့ကိုချမ်းသာပြေတော်မူ၏။ယနေ့ချက်တော်မိတ်ဆွေတို့ကျွန်တော်ကိုယ်ွယ်တဲ့ဘုရားသခင်ကကျွန်တော်အားလုံးကိုဆန္ဒထောက်ထားတဲ့ဘုရားဖြစ်တယ်။လူနာရှိသမျှကိုချမ်းသာပြေတယ်။မျက်မမြင်တဲ့လူတို့မျက်သိမြင်ခြင်းပြေတယ်နူနာဆွဲနေတဲ့သူကိုတောင်းမှာအဲ့ဒီခစ်ချင်းကတော့နူနာဆွဲတဲ့သူဆိုတာဘယ်သူမှမတို့ရဲဘူးခရစ်တော်ကသွားတို့ပြီးတော့နူနာပြတ်အောင်လုပ်ပေးခဲ့တယ်ခရစ်တော်ဘုရားကဆိုရှင်လူတွေဒုက္ခတွေကိုလုံးဝမှယွံပါတယ်မင်းရဲ့အနာတွေအတွက်ငါယွံတယ်ဆိုပြီးတော့ဆုံးပြစ်ထားတဲ့ဘုရားမဟုတ်ဘူးသူကလက်တွေသွားရောက်ပြီးတော့ကူညီတဲ့ဘုရားဖြစ်တယ်ဒါကြောင့်တနာငဲ့ညာတတ်တဲ့ဘုရားကရုဏာကြီးမားတဲ့ဘုရားဒီဘုရားသခင်ကကျွန်တော်တို့ရဲ့လောကသားတွေပေါ်မှာအရှမ်းချစ်တဲ့ဘုရားဖြစ်တယ်လောကသားတွေကိုဂရုစိုက်တဲ့ဘုရားဖြစ်တယ်နော်ဒီဘုရားသခင်ကလို့ရှိရင်ကျွန်တော်တို့အားလုံးအတွက်တကယ်ပဲကိုးစားထိုက်ပြီးတော့ကျွန်တော်တို့အားလုံးကဘုရားသီးကိုတကယ်ပဲပြန်လာဖို့ဘုရားနဲ့တူမွေးလျော်ကြဖို့ဘုရားနဲ့တူပုံမပြီးမှကျွန်တော်တို့ကလို့ရှိရင်အသက်ရှင်ကြဖို့ဒီခါမှာအဲ့လိုအသက်ရှင်မယ်ဆိုကျွန်တော်တို့အားလုံးကဘုရားရှင်ထံကလာတဲ့ဘုံတကောဂုံရှိန်ဝါတွေကြောင့်ကျွန်တော်တို့အားလုံးကလို့ရှိရင်အမြဲတမ်းကြံ့မာမယ်အမြဲတမ်းပျော်ရွှင်မယ်ဘုရားရဲ့ကောင်းချီးတွေအမြဲတမ်းခံစားရမှာဖြစ်တယ်ချစ်တော်မိတ်ဆွေတို့ဒါကြောင့်အေဖက်လေးအငယ်32မှာအချင်းချင်းကျေးဇူးပြုခြင်းတနာဆုံမဲ့ခြင်းဖရားသခင်ဒီခရစ်တော်ကြောင့်တင်းတို့အပြစ်ကိုလွတ်တော်မူတဲ့ကဲ့သို့အချင်းချင်းပြစ်ကိုလွတ်ချင်းရှိကြလောတဲ့။ဒါကြောင့်ဖရားသခင်ကကျွန်တော်တို့ကိုမှားကြတဲ့အရာပါလေ။အချင်းချင်းကျေးဇူးပြုခြင်းတနာဆုံမဲ့ခြင်း။ဒါအချင်းချင်းကိုကျွန်တော်ကျေးဇူးပြုရမယ်။တနာဆုံမတ်တရမယ်။အချင်းချင်းကိုကူညီရမယ်။အချင်းချင်းကိုဖေးမထားရမယ်။နော်ဒါကြောင့်ဖရားသခင်ကခရစ်တော်ကြောင့်နော်ခရစ်တော်အားဖြင့်ကျွန်တော်တို့လုတ်ခဲ့တဲ့အပြစ်တရားကြီးကိုလွတ်တော်မူတဲ့ကဲ့သို့အပြစ်ကိုလွတ်တဲ့ကဲ့သို့ပဲ။ကျွန်တော်တို့ကလည်းအချင်းချင်းရဲ့အပြစ်ကိုလို့ကြရမယ်အချင်းချင်းပေါ်မှာတနာပါအချင်းချင်းပေါ်မှာစုံမဲ့ကြပါเนาะချစ်ချင်းမေတ္တာအပြည့်စုံမဲ့ကြပါဆိုပြီးတော့ဘုရားသခင်ကကျွန်တော်တို့ကိုအမြဲတမ်းကြမ်းကြက်တစ်ချက်ပြီးတစ်ချက်ပြောပြထားတယ်ဒါကကျွန်တော်တို့အရေးကြီးတဲ့အတွက်ကြောင့်ဖြစ်ပါတယ်အဲကြွလာတဲ့ခါမှာကျွန်တော်တို့အားလုံးကဘုရားရဲ့ကယ်တင်ခြင်းမှာပါဝင်ပြီးတော့ဘုရားရဲ့ပေးတဲ့ဝမ်းမြောက်ခြင်းနဲ့သူငြိမ်သက်ခြင်းခံစားဖို့ရတယ်ကျွန်တော်အားလုံးဒီနေ့မှစပြီးတော့ဘုရားရဲ့အလိုတော်တိုင်းသာရှောက်တဲ့ရှင်နိုင်တဲ့သားမီးရောက်တိုင်းရှင်နိုင်ကြပါစေလို့အားပေးတဲ့တို့နဲ့ဒီတော်မီးချင်တာအားလုံးပေါ်ဘုရားသခင်ကြွယ်ဝမြတ်ပြတ်စွာကောင်းမြတ်တော်ချပါပါစေ။ဒီချင်းအထုံးနောက်အသက်ရှင်သွားကြတာ။ May the way go now you say kind move I'm not so heavy the king she go when you No the ma they go die Toma acta Puro shinga Dreche Tu jamu shileme Puro shinga Tongo Pijain lekna ebe Chute mi Tiye seki Taro ba nai pilai ba Chimuan dandun ja Ta miau kanamya ကျေနွေရ
တို့တာရှင်များမင်္ဂလာပါရှင်တို့တာရှင်များရှင်ဒီကနေ့ကျမ်းမာပျော်ရွှင်လူပောင်တွင်ကန္တာမှာကျမ်းမာပျော်ရွှင်အောင်ဖြည်းဖြည်းလှုပ်ပါဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးချင်ပါတယ်ရှင်တို့တာရှင်များရှင်စိတ်ဖြစ်စီမှုလည်းနည်းမယ်လုပ်ငန်းတွေလည်းအောင်မြင်ဖို့ဆိုရင်ဖြည်းဖြည်းသာပြုလုပ်ပါပုံမှန်ပြုလုပ်နေကြတဲ့ပို့ပြီးနှေးကွေးစွာလုပ်ရင်အလုပ်လုပ်ရတာလွယ်ကူတဲ့အပြင်ရက်လက်ကောင်းတွေလည်းရရှိနိုင်ပါတယ်ဘာတွေကိုဖယ်လို့ဖြည်းဖြည်းလုပ်ရမလဲလေ့လာကြပါစို့ပထမအချက်အနေနဲ့အိမ်အလုပ်ကိစ္စတွေကိုဖြည်းဖြည်းလုပ်တာကြောင့်စိတ်ဖိစီးမှုနည်းနိုင်ပါတယ်ပကံဆေးတာနဲ့အဝတ်လျှော်တာလိုမျိုးအိမ်မှုကိစ္စတွေကိုဖြည်းဖြည်းပဲလုပ်ရင်ပြင်းကြီးစရာမကောင်းတော့ပါဘူးထပ်ခါလုပ်ရတဲ့အလုပ်တွေကိုစိတ်နစ်ပြီးပြုတ်လုပ်ရတဲ့အတွက်ကြောင့်အုံနောက်အထဲမှာ alpha line တွေ alpha line တွေထွက်လာပြီးစိတ်ဖိစီးမှုနဲ့တင်းမာမှုတွေဟာတရားထိုင်ရင်ရော့ကျသွားသလိုမျိုးကျဆင်းသွားနိုင်ပါတယ်။ဒုတိယအချက်ကတော့စကားကိုဖြည်းဖြည်းပြောပါ။စကားကိုဖြည်းဖြည်းပြောတာကြောင့်စကားသံပိသနိုင်ပါလိမ့်ရှင်။စကားဖြည်းဖြည်းပြောရင်ဖြည်းဖြည်းသသအသံကြားနိုင်တယ်။စကားဖြည်းဖြည်းပြောတဲ့လူဟာစကားမြန်မြန်ပြောတဲ့သူတွေထက်သူတို့ပြောတဲ့အကြောင်းအရာကို40ရာခိုင်နှုန်းပိုပြီးဖြည်းဖြည်းစုံစုံသိတယ်လို့ဆိုတယ်။စကားဖြည်းဖြည်းပြောတာဟာပြောတဲ့သူရဲ့အတွေးခေါ်တွေကိုသေသေးချာချာစဉ်းစားပြီးပြောနိုင်တာကြောင့်ဖြစ်တယ်။နောက်တစ်ခုကတော့ကားဖြည်းဖြည်းမောင်းပါဆိုတဲ့အကြောင်းဖြစ်တယ်။ကားဖြည်းဖြည်းမောင်းရင်အသက်အန္တရာယ်ကိုကာကွယ်နိုင်ပါတယ်။ကားကိုဘယ်လောက်ပဲမြန်မြန်မောင်းမောင်းခရီးဆုံးရင်အချိန်ဆက်ကံပိုင်းလောက်သာကွာပါတယ်။မီးပွိုင်တွေရှိနေတာအတွက်ကြောင့်ကားတိုင်းမီးပွိုင်မိနိုင်ပါတယ်။ကားတိုက်မှုတွေလည်းဖြစ်တာနဲပါလိမ့်မယ်။နောက်တစ်ချက်ကအစာကိုဖြည်းဖြည်းစားပါဆိုတဲ့အကြောင်းဖြစ်တယ်။အစာကိုဖြည်းဖြည်းစားရင်ကိုယ်အလေးချိန်ပိုလျော့နိုင်တယ်။စိတ်ဖိစီးမှုလည်းနည်းပြီးအစာမကြေတာတွေလည်းနည်းတယ်။ကိုယ်အလေးချိန်အလွယ်တကူလျှော့ချနိုင်တယ်လို့သူတွေတီတွေကပြောတယ်။ဒါအပြင်ပိုပြီးအစာကြေတဲ့အတွက်ခန္ဓာကိုယ်ကတင်စားလိုက်တဲ့အာဟာရတွေကိုပိုပြီးတော့စုပ်ယူနိုင်ပါတယ်။နောက်ပြီးအစာအိမ်မှာအစာပြည့်သွားတာကိုအုံနောက်ကိုအချက်ပေးဖို့အချိန်ပိုရသွားတာကြောင့်အစာစားတဲ့ပမာဏနည်းသွားနိုင်ပြီးကိုယ်အလေးချိန်လျှော့ချသွားနိုင်ပါတယ်။သောတာရှင်များရှင်နောက်ဆုံးအချက်ကအလုပ်ကိုဖြည်းဖြည်းလုပ်ပါ။အလုပ်ကိုဖြည်းဖြည်းလုပ်ဆောင်ခြင်းကြောင့်အလုပ်ပုံမူပြည့်စုံနိုင်ပါတယ်။တစ်ချိန်တည်းမှာအလုပ်အများကြီးကိုတစ်ပြိုင်နက်ပြုတ်လုပ်တာဟာအလုပ်တစ်ခုချင်းစီကိုပြုတ်လုပ်တာထက်ပိုပြီးအမားများနိုင်တာကြောင့်အချိန်ဖြုံးသလိုဖြစ်သွားတတ်တယ်။ဒါကြောင့်အလုပ်တစ်ခုချင်းစီကိုတည်တည်ချာချာအယုံစိုက်ပြီးလုပ်ပါ။တစ်ခုပြီးမှနောက်အလုပ်တစ်ခုကိုလုပ်ပါ။အချိန်ကြာမြင့်စွာလုပ်ရတယ်လို့ထင်ရပေမယ့်တစ်ခုချင်းစီအတွက်ရက်လက်ကောင်းတွေရရှိနိုင်ပြီးအလုပ်ပြီးစီးမှုလည်းပိုများပါတယ်။သောတာရှင်များရှင်။ကျမ်းမာပြောရွှင်အောင်ဖြည်းဖြည်းလုပ်ပါဆိုတဲ့ကျမ်းမာရေးဘုဒ္ဓတလေးကိုအာရောကျန်ကျမ်းမာရေးမဂ္ဂဇင်းအမှတ်230မှာဒေါက်တာဒေါခင်မိုးမိုးရဲ့ရေးသားဖော်ပြချက်ထဲမှာကောက်နှုတ်တင်ပြထားတာဖြစ်ပါတယ်ရှင်။ဒေါက်တာဒေါခင်မိုးမိုးကိုလည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။နာတော်တာဆင်းနေကြတဲ့ဒေါက်တာရှင်များလည်းကျန်းမာရေးဘုသူတရရှိပြီးကျန်းမာပျော်ရွှင်ခြင်းဒုက္ခနဲ့ပြည့်စုံကြပါစေရှင်။
Oh,
တောတာရှင်များအလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်တောတာရှင်များရှင်အခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကကဘာပေါ်၌ဆွဲဆောင်မှုအရှိဆုံးနေရာဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်တော်တာရှင်များရှင်ကဘာပေါ်မှာဆွဲဆောင်မှုအရှိဆုံးနေရာဟာအိမ်တော်ပဲဖြစ်ပါတယ်။တာသမီများရဲ့အနာဂတ်ကောင်းစားရေးနဲ့ပြည့်စုံပံပျော်ရှင်ရေးအတွက်မိဘတွေဟာကြီးလေးတဲ့တာဝန်များရှိပါတယ်။တစ်ချိန်တည်းမှာပဲအိမ်တော်ကိုတာတာရရရှိအောင်တတ်နိုင်သမျှတာဝန်ယူကြရမယ်။ဒီကိစ္စဟာဥစ္စာဒနာကျွဲဝချမ်းသာခြင်းနဲ့ငွေရတတ်ခြင်းများထက်တာပြီးဂုဏ်ချက်တည်းရှိပါတယ်။အိမ်တော်တွင်သို့နေအောင်ချီများထွန်းလင်းရောက်ရှိနေတဲ့အလားအိမ်ဟာတာတာရရရှိနေတင်ပါတယ်။သားသမီးတွေဟာငယ်စဉ်ကတာယာတဲ့အိမ်တောင်မှာနေထိုင်ရတဲ့အချိန်ကိုအမြဲမပြတ်တတိယနေစီတင်ပါတယ်။ဒါမှသာမိမိတို့နေခဲ့တဲ့အိမ်ဟာကောင်းကင်နိုင်ငံတော်ကလွဲလျင်ငြိမ့်သက်ခြင်းအရှိဆုံးပျော်ရွှင်စရာအကောင်းဆုံးဖြစ်ပါတယ်လို့တွေးမိတိုင်းပီတိဖြစ်နေကြပါလိမ့်မယ်။သားသမီးများဟာအချိန်တန်လို့အရွယ်ရောက်လာတဲ့အခါမိဘတို့အားနှင့်သိမ့်ဝမ်းမြောက်ခြင်းနဲ့မင်္ဂလာကိုအတုံးအလဲပြုကြပါလိမ့်မယ်။နေအိမ်ဟာသားသမီးများအတွက်ကဘာပေါ်မှာနှင့်သက်ဖွယ်အကောင်းဆုံးနေရာဖြစ်စေရမယ်။မိဘနဲ့အတူနေထိုင်ရခြင်းဟာလည်းအတားအယဆုံးဖြစ်နေရမယ်။ကလေးများဟာအကင်းပါပြီးနှုတ်ကိုယ်တဘာဝအားဖြင့်ချစ်စပွဲကောင်းလာပါတယ်။သူတို့အားလွယ်ကူစွာနှင့်သိမ့်စေနိုင်တဲ့ဤသူလွယ်ကူစွာဝန်းနေစေနိုင်ပါတယ်မိခင်တို့ဟာမေတ္တာတရားရှိထားပြီးနူးညံ့တိမ်မွေ့စွာလမ်းညွန်တင်ကြားပြောဆိုမယ်ဆိုရင်သားသမီးတွေဟာမိခင်နဲ့မခွဲမခွာရှိနိုင်ပါလိမ့်မယ်တောတာရှင်များရှင်အိမ်တော်ဟာတန့်ရှင်းခြင်းတည့်ရခြင်းနေသားတကျရှိခြင်းရှိရမှာဖြစ်ပါတယ်တန့်ရှင်းစင်ကြယ်ခြင်းတည့်ရရှိခြင်းနဲ့နေသားတကျရှိခြင်းစတဲ့စည်းကမ်းတည်ဝတ်ခြင်းတွေဟာအိမ်တော်တစ်ခုကိုအုပ်ချုပ်စီမံရာတွင်မပါလျင်မပါဘူးဆိုရင်မပြည့်စုံနိုင်တဲ့အရာပဲဖြစ်ပါတယ်။မိခင်ဟာမိမိရဲ့အသက်တာမှာအထူးအရေးကြီးဆုံးသောဒီကိစ္စတာဝန်တွေကိုဦးစားပေးဆောင်ရွက်ရတဲ့အတွက်သားသမီးများအားခန္ဓာကိုယ်ကြီးထွားရေးကို၎င်းစိတ်နေသဘောထားဖြူစင်ရေးကို၎င်းကိုကျင့်တရားနဲ့တန့်ရှင်ရေးကို၎င်းလမ်းညွန်ခြင်းမပြုနိုင်ဘူးဆိုရင်ဝမ်းနည်းစရာကောင်းတဲ့အမှားတစ်ခုပဲဖြစ်ပါတယ်ရှင်။ခရိယံများဟာငွေကြေးဥစ္စာချွတ်တဲ့မှုရှိလင်ကစားသူတို့ခန္ဓာကိုယ်နဲ့အိမ်များကိုထိန်းသိမ်းရမှာတန့်ရှင်းစင်ကြယ်မှုကင်းမဲ့ရန်မတင်ကြောင်းတင်ကြားပေးရမယ်။တန့်ရှင်းစင်ကြယ်စွာနေထိုင်ဝတ်စားမှုရဲ့အဓိပ္ပာယ်နဲ့အရေးကြီးပုံကိုနားမလည်သဘောမပေါက်တဲ့သူတို့အားပညာပေးရမယ်။မြင့်မြတ်တန့်ရှင်းတော်မူတဲ့ဘုရားသခင်ကိုကိုးစားပြုတဲ့သူတွေဟာမိမိတို့ရဲ့ဝိညာဉ်များအဝတ်အစားနဲ့နေအိမ်၌ရှိတဲ့အရာအလုံးဟာတန့်ရှင်းစင်ကြယ်စွာထိမ့်သိမ်းထားရန်တုံ့တင်ပေးရမယ်။ဒီလိုမှအမှုတော်ထမ်းဆောင်တဲ့ကောင်းကင်တမန်များအနေနဲ့တမန်တော်ဟာအသက်တာ၌ပြောင်းလဲမှုကိုဖြစ်ပေါ်စေခဲ့တာကိုလည်းစိတ်ဝိညာဉ်တန့်ရှင်းစင်ကြယ်စေလျက်ရှိရန်စန္ဒယမက်များကိုလည်းယဉ်ကျေးသိမ့်မွေ့လျက်ရှိတဲ့အထောက်အထားကိုရရှိမှာဖြစ်ပါတယ်။တမန်တော်ကိုလက်ခံပြီးတော့လဲအပြောအဆိုဒါမှမဟုတ်အမှုရာနဲ့အနေထိုင်အဝတ်အစားသို့မဟုတ်ပတ်ဝန်းကျင်အတိုင်းအဝိုင်းပြုပြင်ပြောင်းလဲခြင်းမရှိဘူးဆိုရင်တခင်ခရစ်တော်အတွက်အသက်ရှင်နေကြသူများမဟုတ်ဘဲမိမိတို့အတွက်မိမိတို့အသက်ရှင်နေကြသူများသာဖြစ်နေပါလိမ့်မယ်သူတို့ဟာတန့်ရှင်းစင်ကြယ်ခြင်းဆိုင်ရာဘဝ၌ယက်တည်မှုအတွေ့ခရစ်တော်၌ဖန်ဆင်းခြင်းကိုမခံရကြသေးပါဘူးတောတာရှင်များရှင်လွန်ကဲတဲ့ဝတ်စားခြင်းမှုကိုလည်းရှောင်တဲ့တော်လဲအသွင်အပြင်အားဖြင့်မူကားတတ်တတ်ရရရှိနေရမယ်အိမ်တော်မိသားစုအလုံးဟာတန့်ရှင်းပြီးကြည်ကောင်းတတ်ရစွာနေထိုင်ရမယ်လူငယ်တို့အားသူတစ်ပါးကဲ့ရဲ့ပြစ်တင်ဝေဖန်ခြင်းနဲ့ကင်းပြီးဖျားသခင်ရဲ့တမန်တော်နဲ့ဂုဏ်တော်ကိုထင်ရှားစေတဲ့အမှုအရာလက္ခဏာပေါ်လွင်အောင်ဝတ်စားစီရင်ခြင်းကိုတင် जा ပေးရမှာဖြစ်ပါတယ်။သောတာရှင်များရှင်။တန့်ရှင်းစင်ကြယ်မှုအားဥပေက္ခပြုခြင်းကယောဂကိုဖြစ်ပွားစေပါတယ်။ဖြာနာခြင်းဟာအကြောင်းမရှိဘဲမဖြစ်ပေါ်ပါဘူး။လူနေထူထပ်တဲ့နေရာမှာလည်းကျန်းမာခြင်းကိုဂရုစိုက်ရမှာဖြစ်ပါတယ်။အများအားဖြင့်ယောဂဝေဒနာဖြင့်တည်ဆုံးတဲ့သူတွေရဲ့နေအိမ်တွေမှာဖြစ်စီတတ်တဲ့ပိုးဝါးများဝင်ရောက်နေထိုင်ပြီးဓာရီကိုအိမ်တော်သားများနဲ့အနီးပတ်ဝန်းကျင်ရှိနေထိုင်တဲ့သူတွေဟာရှူရှိုက်မိတဲ့အခါတေစီတက်တဲ့အစိတ်တောက်ကိုလေထဲသို့မှုတ်ထုတ်ကြသလိုဖြစ်တတ်ပါတယ်။ပေါ်ရော့မှုနဲ့တတိမမူမှုတို့ရဲ့ဆိုးကျိုးတွေအတွက်အသိပညာခေါင်းမနေခြင်းကိုတွေ့မြင်နေရသူရဲ့ယောဂဟာကုဆက်ပြန့်ပွားနေမှာဖြစ်ပါတယ်ရှင်။နားဆင်ခဲ့ကြတဲ့တောတာရှင်များအားလုံးပါဖျားရှင်ကောင်းကြီးချပေးပါစေရှင်။ ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတ်တဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်။
တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR ရန်ကုန် Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာအင်တာနက်ကနေမျောလင့်ချင်းအတန်ရေဒီယိုအစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတန်မြန်မာအစီအစဉ်များကိုအတန်လွှင့်နေခြင်းဖြစ်ပါတယ်ရှင
် AWR မျောလင့်ချင်းအတန်ကိုနားတော်တာဆင်ခဲ့ကြတော့တောတာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုယ်စိတ်နှပြကျမ်းမာရွှင်လန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ